မြန်မာနိုင်ငံဒီမိုကရေစီရေးလှုပ်ရှားမှုကိုစတင်ပြီးတော့မွေးဖွားလိုက်တဲ့ရှစ်လေးလုံးအရေးတော်ပုံကြီး28နှစ်ပြည့်တဲ့အခမ်းအနားတွေကိုမြန်မာနိုင်ငံအတွင်းမှာကျင်းပနေကြတယ်လို့ပဲအမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မြန်မာဒီမိုကရေစီအင်အားစုတွေကလည်းကျင်းပကြပါတယ်။မေရီလန်းပြည်နယ်နယူးယောက်ပြည်နယ်တွေမှာကျင်းပကြတဲ့ရှစ်လေးလုံးနှစ်ပတ်လည်ပွဲတွေအကြောင်းကိုကိုဇော်ဝင်းနိုင်ငံကအခုလိုစူးစီးတင်ပြပေးထားတာကိုနားဆင်ကြပါခင်ဗျာ။
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေကဥဆောင်ပြီးရှစ်လေးလုံး28နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒေသစံတော်ချိန်တနင်္လာနေ့ည8နာရီမှာမင်္ဂလာရမဖုန်တော်ကြီးကျောင်းမှာကျင်းပကြမှာဖြစ်ပါတယ်။ရှစ်လေးလုံးလူထုအုံကြွမှုကြီးကမြန်မာနိုင်ငံပြောင်းလဲမှုဖြစ်ပေါ်လာအောင်စတင်ပေးလိုက်တဲ့အထင်ကရနေ့တစ်နေ့ဖြစ်တာကြောင့်အခုလိုနှစ်ပတ်လည်ပွဲကိုကျင်းပရခြင်းဖြစ်တယ်လို့ရှစ်လေးလုံးအရေးတော်ပုံကြီးကိုမမီလိုက်တဲ့မျိုးဆက်သစ်တွေဒီအကြောင်းသိရှိနားလည်နိုင်ဖို့အတွက်ရည်ရွယ်ကျင်းပရခြင်းဖြစ်ကြောင်းအခမ်းအနားဖြစ်မြောက်ရေးဦးဆောင်စီစဉ်သူတူဦးဖြစ်တဲ့ရှစ်လေးလုံးမျိုးဆက်ကျောင်းသားဟောင်းကိုရင်ထွေးကပြောပါတယ
်ဒီနေ့ကဗမာပြည်တပီလုံးဗမာပြည်တနိုင်ငံလုံးအုံချွတ်နေတပီလုံးတိုင်းပြည်လုံးပါဝင်ပြီးတော့ကျွန်တော်တို့တိုင်းပြည်ပြောင်းလဲအောင်ဆိုပြီးဒီမျိုးစီရေးစတင်ပြီးတော့ဟိုစခဲ့တဲ့နေတူးနေ့မျက်ဆိုတော့ကျွန်တော်ဒီလိုနေ့မျိုးမှာဒါကတော့ဗမာပြည်ကျောင်းလေးနဲ့ဒီတနေ့ကိုကျွန်တော်တို့သတ်မှတ်ပါဗျာ။ဒါကြောင့်မို့ကျွန်တော်ဒီနေ့ကြောင်းနေနေလည်းကြာဆုံးသွားတဲ့ရဟန်းရှင်ကျောင်းသားပြည်ပြည်ကျွန်တော်တို့အမြတ်တမ်းပြေဝတဲ့ပွဲလေးပေါ့နော်။ဒါကိုကျွန်တော်တို့လုပ်တာဖြစ်ပါလေ။ ABA ရေးခင်းတော့မမီလေတဲ့လူငယ်လူရွယ်လေးတွေဒီနိုင်ငံမှာရောက်နေတဲ့ဒီမှာလူငယ်လူရွယ်လေးတွေအားလုံး participate လုပ်ပြီးဒီပွဲကိုလာရောက်ပြကြမယ်ဆိုတဲ့ဒါလေးတို့တို့ကပြန်ပြီးတော့အခုမှပြန်ရေးကြတယ်။တို့လာမယ်တို့လာခြင်းနဲ့ဘယ်လိုလုပ်တယ်ကျွန်တော်တို့ကလည်းဗမာပြည်ကျောင်းလဲလာတဲ့အတွက်အတူဗမာပြည်မှာသူတို့တက်နိုင်တဲ့ဘက်ကဒီစိတ်တပိုက်ပါဝင်ကူညီရမယ်ဆိုတဲ့ဆန္ဒမျိုးလေးနဲ့လုပ်ကြတဲ့အောင်မြင်ရတဲ့အတွက်ဒီလိုပွဲမျိုးလုပ်ရခြင်းကကျွန်တော်တို့အတွက်တော်အဓိကအရေးပါအရာရောက်တယ်လို့ပြောရမှာ။ဘာကြောင့်လဲဆိုတော့ဗမာတပြည်လုံးပြောင်းလဲသွားအောင်လုပ်ခဲ့တဲ့နေလူနေမြင်ရှေ့ရှေ့လာရှေ့ဆက်ရှေ့သူတဲ့နေလေးတစ်ခုပေါ့ဗျာ။အဲ့ဒါကြောင့်မို့ကျွန်တော်ဒီပွဲကိုလုပ်ခဲ့ရခြင်းဖြစ်ပါတယ်ခင်ဗျာ။
ဒီအခမ်းအနားမှာကြာဆုံးသွားခဲ့ကြတဲ့ရဟန်းရှင်လူကျောင်းသားပြည်သူအပေါင်းအတွက်ရည်စက်ချအမြဝေပေးမယ်လို့လည်းကိုရင်ထွေးကပြောပါတယ
်။အားလုံးရှိနေဘူးမဆိုးပေါ့ဗျာကျွန်တော်မြန်မာပြည်ကိုကြည့်ကြတဲ့မြန်မာပြည်သူဒီသားတိုင်းအားလုံးဒီမျိုးဆိုလာရောက်ပြီးတော့တက်ရောက်ကြပါလို့ကျွန်တော်ဖိတ်ခေါ်တာပြလာပါတက်ရောက်လာတဲ့အခါကျမှလည်းကျွန်တော်တို့88အတွင်းကနေခုချိန်ထိမှာတိုင်းပြည်အတွက်တောင်းတနေရနေပြီးတော့ပါဝင်ရင်းနဲ့အသက်ပြီးသွားကြတဲ့ရဟန်းရှင်ကြီးကျောင်းသားပြည်သူတွေကိုကျွန်တော်တို့ဂုဏ်ပြုတယ်နော်ကျွန်တော်တို့မကြွမလွတ်သေးတဲ့ကျွန်တော်တို့ညီကိုနောင်တော်တွေကျွန်တော်တို့အားလုံးလည်းဒီနေရာနေအမြတ်တမ်းပြည့်ဝရဲ့ကျွန်တော်တရားနာရေးသက်ချပွဲလေးပါခင်ဗျာ
အလားတူရှစ်လေးလုံး28နှစ်ပြည့်နှစ်ပတ်လည်ပွဲနဲ့ Burma Flag Day လို့ခေါ်တဲ့ကျောင်းသားတူနဲ့ဒီမိုကရေစီအရေးလှုပ်ရှားမှုကိုကိုးစားပြုတဲ့ခွတ်တောင်းအလံတင်ပွဲအခမ်းအနားကိုနယူးယောက်ပြည်နယ် Buffalo မြို့မှာဩဂုတ်လ6ရက်နေ့ကကျင်းပခဲ့ကြပါတယ်ဒီအခမ်းအနားမှာ Burma Flag Day ကျင်းပနိုင်ရေးအတွက်မြို့တော်ဝန် Byron Brown ကထပ်မံတက်တန်းတိုးပေးလိုက်တယ်လို့ Buffalo မြို့ကရှစ်လေးလုံးမျိုးဆက်ကျောင်းသားဟောင်းကိုမိုးတီဟာကပြောပါတယ
်ဒီလိုချက်ကတော့ကျွန်တော်တို့ကမြန်မာဘာခွတ်တောင်းအလံတော်ကိုကျွန်တော်ကတွေ့ထူခြင်းအခမ်းအနားကိုပြည့်စုံမပြတ်ကျွန်တော်ဆက်လုပ်ပါတယ်ဒီနေ့မှာတော့ဘယ်လိုဖြစ်သွားလဲဆိုတော့6ရက်နေရာတော့ Saturday Sunday weekend လည်းဖြစ်နေတော့အဲ့ဒါကိုရွေးပြီးတော့6ရက်နေယူတယ်ပြီးတော့ရှစ်လေးလုံးအခမ်းအနားကိုလည်းတတိယမှာကျင်းပမယ်ဆိုတဲ့အတွက်ကိုကျွန်တော်ကစူးစမ်းပြီးတော့အချိန်နဲ့ရက်ကိုရှုလိုက်ပါတယ်မေယာ Brown ကလည်းလာပြီးကျွန်တော်တို့ထပ်ဆင့်ပြီးတော့ပြောပြတယ် Mission တော့ Burma Flag Day ဆိုပြီးတော့ကျွန်တော်အသိမှတ်ထပ်ပြလိုက်ပါတယ်ပြည့်စုံတဲ့အချိန်ထူးပေးရမယ်ပြီးရင် Burma Flag Day ဆိုပြီးတော့လည်းသတ်မှတ်ပေးခဲ့ပါပေးခဲ့တယ်ပေါ့လေ
ကိုမိုတီဟာဟာ1988ခုနှစ်ဩဂုတ်လ10ရက်နေ့ညကရန်ကုန်မြို့မြို့တော်ခမရှိမှာငင်းချမ်းစွာဆန္ဒပြနေကြသူတွေကိုလုံလင်းတပ်ဖွဲ့တွေကည7:45မိနစ်မှာမိထိုးပြီးအကြမ်းဖက်ပစ်ခတ်စဉ်အဲ့ဒီနေရာမှာရှိနေခဲ့သူဖြစ်ပြီးအသက်မသေးပဲကျန်ရစ်သူတဦးလည်းဖြစ်ပါတယ်။28နှစ်ပြည့်ရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားတွေကိုမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်အနေနဲ့အရရမှာကျင်းပခဲ့ကြပြီးဒီဩဂုတ်လ10ရက်နေ့ကိုမြန်မာဒီမိုကရေစီနေ့အဖြစ်သတ်မှတ်ပေးကြဖို့တောင်းဆိုခဲ့ကြပါတယ်။1988ခုနှစ်ဩဂုတ်လ10ရက်နေ့ကတပါတီအာဏာရှင်စနစ်ပြုတ်ကျရေးဒီမိုကရေစီနဲ့လူ့ခွင့်ရေးရရှိရေးတို့အတွက်ရဟန်းရှင်လူကျောင်းသားပြည်သူတွေအပါအဝင်လူရန်စားအလွာအတီးတီကငင်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတာပါ1988ခုနှစ်စက်တင်ဘာလ17ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာလဲငင်းချမ်းစွာချီတက်ဆန္ဒပြကြသူတွေကိုတပ်မတော်ကအကြမ်းဖက်ဖြိုခင်းခဲ့တဲ့အတွက်အပြစ်မဲ့ပြည်သူတွေထောင်ထဲချီပြီးထပ်မံတေဆုံးခဲ့ကြရတာပါဒါကြောင့်လဲဩဂုတ်လ10ရက်နေ့ရောက်တိုင်းရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားတွေနဲ့အတူကြာဆုံးသွားခဲ့ကြတဲ့အပြစ်မဲ့ပြည်သူတွေအတွက်မေတ္တာပို့ဆုတောင်းအမျှဝေမှုတွေကိုကိုယ်သက်ဆိုင်ရာနေရာဒေသအတီးတီမှာကျင်းပကြတာဖြစ်ပါတယ်ခင်ဗျာ